ဒီစည်းဖွဲ့စည်းပုံအခြေခံဥပဒေအနှစ်သာရကိုပြည့်ရင်းသွားမယ်ဆိုရင်တမလောဘက်ကပြင်းပြထန်ထန်စံကွက်သွားမယ်လို့တမလောဘက်ကပြောဆိုလိုက်ပါတယ်။တမလောတာဝန်အရအခြေခံဥပဒေအနှစ်သာရမပြတ်အောင်ကာကွယ်ခြင်းဖြစ်ပြီးတော့လက်ရှိအနေပွားနေတဲ့2018ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကောင်တီမှလည်းဒါနဲ့ပတ်သက်လို့ထိပါလာရင်ကောက်ကွယ်မယ်လို့ဒီနေ့တင်ဆက်ရှင်မှာပြောဆိုသွားပါ အခုလိုပြောဆိုလိုက်တာပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးပြောဆိုရမှာတော့တက်မတော်အနေနဲ့အခြေခံဥပဒေကိုအခြေခံရမယ်မူ48ချက်ကိုထိန်းသိမ်းဖို့တာဝန်ရှိပြီးကျန်တဲ့အချက်တွေကိုပြင်ဆင်မယ်ဆိုရင်ဥပဒေနဲ့အညီဆောင်ရွက်ပါကထောက်ခံသွားမယ်လို့တက်မတော်သားစုတော်ကိုလည်းဘုံမှုချုပ်တိန်ဆိုးကပြောပါတယ်ဒီလိုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတက်မတော်ရဲ့ရည်တည်မှုအပေါ်သူက
ဒီလိုမျိုးပြောပါဦးဆိုတော့ဒီဖွဲ့စည်းပုံရှိတဲ့ဥပဒေအပြည့်အစုံတွေအပြည့်အစုံတွေပြည့်စုံသွားမှဖြစ်တာဖြစ်တယ်။နောက်ကျွန်တော်တို့ဒီလိုမျိုးလာတဲ့အခြေအနေအဲလိုမှအခြေခံထားတဲ့ဒီလိုကုန်ပြည့်တော့အခြေခံရဲ့ပြောင်းလဲတဲ့ဒီလိုမျိုးတော့မှတွေ့ပြသွားပါမယ်။ဒီလိုမျိုးလုပ်ရတယ်ဆက်ကြောက်တယ်ဒီဟာပဲဆိုတော့လက်ပတ်တော်ဥပဒေနဲ့မြန်မာပြည်ကတော့တန်ပေါ်ပါတယ်။ဒါဥပဒေနဲ့ဒီဆောင်ရွက်တဲ့ဥပဒေကျွန်တော်ကထောက်ခံမှုပေါင်းဆောင်လို့ဒါကျွန်တော်ကတောင်းချင
်ဒါပြင်2008ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့တိုင်းဒေသကြီးနဲ့ပြည်내ဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကတိုက်ရိုက်ခန့်အပ်ခွင့်ရှိတဲ့ပုံမှန်261ကိုပြင်ဆင်ဖို့ထောက်ခံသွားမယ်လို့လည်းတက်မတော်ဘက်ကဆိုပါတယ်။လက်ရှိလုပ်နေတဲ့ဖွဲ့စည်းပုံပြင်ဆင်ရေးမှာဘယ်အချက်တွေပြင်လဲဆိုတာကိုတော့တက်မတော်ဘက်ကတိတိကျကျထုတ်ဖော်ပြောဆိုခဲ့ခြင်းမရှိပါဘူး။လက်ရှိမှာတော့အငင်းပွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့အားဖြင့်ဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်တာမှာလက်ရှိအာဏာရပါတီဘက်ကဥပဒေကိုကျော်လွန်လှုပ်ဆောင်တာရှိတယ်လို့တက်မတော်ဘက်ကဆွဆွဲထားပါတယ်။နောက်ပိုင်းမှာအာဏာရပါတီအနေနဲ့ဒီထက်ပိုပြီးဥပဒေကိုကျော်လွန်လှုပ်ဆောင်လာတာရှိခဲ့ရင်တက်မတော်ရဲ့သဘောထားတက်မတော်ရဲ့ရည်တည်ချက်နဲ့ပတ်သက်လို့တရင်တောက်တီကမင်းလက်တဲ့အခါမှာတော့တက်မတော်တရင်အမှန်တင်ကြားရေးအဖွဲ့ကဗိုလ်ချုပ်ထွန်းထွန်းကြီးကတော့
ခုနကဓာတ်ပြုံးလို့ပြီးတော့မှလုပ်နေလို့ကျွန်တော်ဒီလိုလုပ်နေတယ်လို့မထင်ပါဘူး။ဘာဖြစ်လို့လဲဆိုတော့ဒီလိုလုပ်တော်လို့လူသားလုပ်တော်လို့ဆိုတာဒီဖြစ်ပြီးကြာနော်။ဥပဒေပြုတဲ့လူတွေပါ။ဥပဒေကိုသိသိစောင့်ရှောက်ရတဲ့လူတွေပါ။ဥပဒေနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဥပဒေကိုအားနာသူတို့လည်းကမှကြည့်ပါလား။အဲဒီလူတွေကဥပဒေကိုလက်ပဲသိတာတော့လည်းကောင်းဥပဒေကိုကျော်လွန်လုပ်ဆောင်တာတော့လည်းကောင်းလုံးနေတဲ့ဆိုရင်ဒီလိုဆုံးဖြတ်ပါမယ
်လက်ရှိတက်မတော်ရဲ့နိုင်ငံရေးကဏ္ဍမှာပါဝင်ပတ်သက်မှုဟာဆက်လက်ရှိနေအောင်ပဲလို့တက်မတော်ဘက်ကဆိုလိုက်ပြီးလက်နက်ကိုင်အဖွဲ့အစည်းတွေမရှိတဲ့အချိန်မှသာတက်မတော်ဟာနိုင်ငံရေးကလည်းထောက်ခွာသွားမှာဖြစ်တဲ့အကြောင်းတက်မတော်တည်င်းမှန်ပြန်ကြားရေးဘက်ကထုတ်ဖော်ပြောဆိုလိုက်ပါရှင်